ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းပြီးဂုဏ်သိက္ခာရှိစွာနဲ့နေရရင်ပြန်နိုင်ရေးကိုဗြိတိန်နိုင်ငံကလိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိသျှသံအမတ်ကြီးရောဘတ်ချက်တာတန်ဒစ်ဆန်ကနိုင်ငံတကာဖိုရမ်တစ်ခုမှာပြောကြားလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းကအခြားဒုက္ခသည်တွေလိုပဲရိုဟင်ဂျာလူဦးရေအများစုကလည်းအိမ်ပြန်ကျင်ကြတယ်လို့ဒါကာမြို့တော်မှာပြုလုပ်တဲ့ Meet the Reporter ဆွေးနွေးပွဲမိခွန်းမှာသူကထည့်သွင်းပြောကြားခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုအစားအသောက်အမိုးအကာရေနဲ့တန့်ရှင်းမှုအပိုင်းမှာရောကိုဗစ်ကာကွယ်ဆေးထိုးပေးတဲ့ကိစ္စတွေမှာပါဘင်္ဂလားဒေ့ရှ်ကဖြည့်ဆည်းဆောင်ရွက်ခဲ့တာကိုဗြိတိသျှသံအမတ်ကြီးကချီးကျူးပြောဆိုပါတယ်ရိုဟင်ဂျာပြဿနာအကျပ်တွေကိုဗြိတိန်ကမေးမထားကြောင်းသံအမတ်ကြီးကပြောကြားပြီးအာဆီယံအထူးသံတမန်ရဲ့ကြိုးပမ်းအားထုတ်မှုကိုထောက်ခံအားပေးတယ်လို့လည်းဆိုပါတယ်ရိုဟင်ဂျာဒုက္ခသည်အကျပ်တွေကင်တွယ်ဖြည့်ဆည်းရမှာ2019ခုနှစ်ကတည်းကဗြိတိသျှပေါင်စတာလင်ငွေတန်320ကျော်ကိုလှူဒါန်းခဲ့တယ်လို့လည်းသူကပြောပါတယ်